အင်းစိန်ထောင်မှာရှိနေတဲ့နိုင်ငံရေးအကျဉ်းသား200နီးပါးအပါအဝင်အကျဉ်းသားစုစုပေါင်း900နီးပါးလောက်ကိုစက်တဘာ22ရက်မနေ့ကတာယာဝတီနဲ့ဒိုင်ဥထောင်ကိုပြောင်းရွှေ့ခဲ့တယ်လို့နိုင်ငံရေးအကျဉ်းသားများကွန်ရက် PPNM ကဦးတိုက်ထွန်းက VOA ကိုပြောပါတယ
်။ခင်ဗျာပြောင်းလဲလို့သိကြရတယ်မှာဟုတ်နိုင်ငံရေးအတွက်တော့ကျွန်တော်တို့အတိအကျမရသေးဘူးပေါ့။အဲ့တော့ဒီ200လောက်ပြောင်းတယ်။2010နှစ်တွေပါတယ်ပြီးတော့9နှစ်တည်းတွေလည်းပါတယ်ပေါ့နော်။အရင်တည်းအတိအကျတော့မသိရဘူး။ဒါပေမဲ့ကြားတရားလို့တော့ကျွန်တော်တို့သိထားရတယ်ပေါ့နော်။တာဝီရောက်တာတော့အနည်းဆုံးကြားတရားလို့တော့သိထားရတယ်။လူတမီကတော့အဲကျွန်တော်တို့မသိရဘူး။ဒါပေမဲ့200ဝန်းကျင်ရောက်မယ်လို့တော့ကျွန်တော်ကသိထားရတယ်ပေါ့နော်။ဒါတာဝီရောက်တဲ့အတုံးအဲအဲ့ဒါ9ဝန်းကျင်လောက်မှရောက်ခဲ့တယ်ပေါ့နော်။တာဝီရောက်ပါတယ်ကားတွေ။အဲတိုက်ဥကိုကြတော့12နှစ်ဝန်းကျင်လောက်မှာရောက်တယ်လို့သိထားရတယ်ပေါ့နော်အဲ့မှာတော့260ရောက်တယ်လို့ပြောတာလေပြောတယ်ပေါ့နော်ကြားမှာဘယ်လောက်ဆိုတော့မသိရသေးခင်ဗျာနိုင်ချင်းတွေပါတယ်အဓိကအဖြစ်လေ
မုံရထောင်မှာလဲစက်တဘာ27ရက်နေ့ကနိုင်ငံရေးအကျဉ်းသားတရားကိုချင်းရွှင်မြေတခြားရေချောင်းကနေတင်မောနဲ့ပြောင်းရွှေ့ခဲ့တယ်လို့မုံရလူမှုသပိတ်တိုက်ပွဲဦးဆောင်ကော်မတီအဖွဲ့ဝင်တူကအခုလို့ပြောပါတယ်
ကျွန်တော်ဒီတော့နိုင်ငံချင်းကလေးတွေရတယ်ခင်ဗျဟုတ်ဘယ်သူပါလဲဆိုတော့ခုချိန်မှာကျွန်တော်အတူတူလိုနေရာလေးပေါ့လေသူတို့ဒီပို့ရမရောက်သေးဘူးလို့သိရတယ်ခင်ဗျဟုတ်ဒီကြောင်နေပြီးတင်မောနဲ့ခေါ်သွားတယ်ခင်ဗျလူကြီးရတရားလောက်ပါသွားတယ်ခင်ဗျဟုတ်ကိုမနာကမပါခဲ့မပါဘူးလို့သိရတယ်ခင်ဗျဟုတ်ကျွန်တော်လည်းအဲ့ဒါမသိရသေးဘူးမသိရသေးဘူးသူတို့ဒီဟောပါလေအင်ဂျော်ရေးချင်းတွေကသူတို့မထုတ်ပြန်ဘူးမထုတ်ပြန်ကြဘူးခင်ဗျ
မုံရထောင်ကနေအကျဉ်းသားတွေကိုရေချောင်းကပြောင်းရွှေ့တာဒါပထမဆုံးချိန်ဖြစ်ပါတယ်အကျဉ်းသားတွေတင်လာတဲ့စစ်သင်္ဘောတွေပါဝင်စကောင်စီတပ်သားတွေနဲ့ရိခါရီပါတဲ့တင်မောအစီး20ကျော်လောက်ပြောင်းတာဖြစ်တယ်လို့သူကဆက်ပြီးတော့ပြောပါတယ်။စက်တင်ဘာ27ရက်မနေ့2နာရီလောက်မှာမုံရမျိုးတို့ခမားကနေမင်းတောင်စိတ်ကမ်းဘက်ကိုသွားပြီးအဲ့ဒီစိတ်ကမ်းကနေထွက်ခွာတာဖြစ်တယ်လို့လည်းဆိုပါတယ်။မုံရထောင်ဟာ2021ဆေယနာသိမ်းမှုအစောပိုင်းကာလတွေအတွင်းလူမှုသပိတ်ဦးဆောင်သူတွေအပါအဝင်နိုင်ငံရေးလှုပ်ရှားသူတွေကိုထိန်းထားတဲ့ထောင်ဖြစ်ပါတယ်။မုံရလူလူတပိတ်ကိုဥဆောင်ခဲ့သူကိုဝေမိုးနိုင်ကိုထိမ့်သိမ်းထားတဲ့ထောင်လေးဖြစ်ပါတယ်။ဒီတစ်ခေါက်ထောင်ပြောင်းနာမှာတော့နှစ်ရှည်ထောင်နဲ့ကြခံရတဲ့ကိုဝေမိုးနိုင်တော့ပြောင်းရွှေ့တဲ့အထက်မပါဝင်ဘူးလို့ပြောပါတယ်။2024ခုနှစ်အတွင်းနိုင်ငံရေးအကျဉ်းသားတွေကိုထောင်ပြောင်းရွှေ့လုပ်တာ6ကြိမ်နဲ့အထက်ရှိပြီးအကျဉ်းသားထောင်နဲ့ချီပြောင်းရွှေ့ခံခဲ့ရတယ်လို့နိုင်ငံရေးအကျဉ်းသားတွေကိုကူညီသူတွေကပြောပါတယ်။ထောင်တွေကနေခုလိုပြောင်းနာနဲ့ပတ်သက်လို့အချင်းဦးစီးဌာနတာဝန်ရှိသူတွေအပါအဝင်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကို VOA ကဆက်သွယ်ပေမဲ့ဖုန်းပြန်လည်ဖြေဆိုခြင်းမရှိပါဘူး။ဒါပြင်အင်းစိန်ထောင်တွင်မှတည်ရန်ကြခံနေရသူတွေကတချို့ကိုဒီမိနစ်မှာကြိုးမိန်ပေးခဲ့တယ်ဆိုတဲ့သတင်းတွေကြဲကြဲလောင်လောင်ထွက်ပေါ်နေပေမဲ့အတည်ပြုလို့တော့မရသေးပါဘူး။စစ်ကောင်စီကလည်းဒါနဲ့ပတ်သက်လို့အခုချိန်ထိသတင်းတစ်စုံတစ်ရာထုတ်ပြန်တာမတွေ့ရသေးပါဘူး။ဒီကိစ္စနဲ့ပတ်သက်ပြီးအကျဉ်းသားရေးကူညီသူတွေကလည်းစိုးရိမ်မှုရှိတယ်လို့နိုင်ငံရေးအကျဉ်းသားများကွန်ရက် PPNM ကဦးတိုက်ထွန်းကပြောပါတယ်
။ဘာမှမထူးခြားဘူးရှိပါဘော။အဲ့တွေလည်းပုံမှန်ပဲပို့ပေါ်ပါရယ်တွာလာနေကြတယ်ဗျ။ထောင်းကညင်အခုကဘယ်လိုစိုးနေလဲဆိုတော့စစ်ကောင်စီ channel တွေကပါဒါတွေလွင့်နေတော့ကျွန်တော်ကဒါဟိုစစ်ကစားကားစားလို့လာပဲကျွန်တော်တို့ကိုပြန်စားနေရလားလို့ကျွန်တော်ခေါင်းထဲမှာတော့အဲ့လိုတွေးမိရယ်ဗော။ဒီလိုမျိုးနှစ်ဦးကိုတော့လွင့်ညင်ပေးလိုက်တယ်ဘာညာဆိုမှငါးဦးကိုတက်တယ်ဘာညာဆိုတော့ကျွန်တော်တို့တော်တော်ခက်နေရလိုက်ရတာလေပြီးတော့ကျွန်တော်အဲ့ဒါကအဲအပြင်ဘက်မှာလုံးဝပုံမှာအေးလေးပဲစလမ်းမိုင်းဆိုရလည်းမရှိဘူးဝန်ရလုံးကြုံရင်ယူရလည်းမရှိဘူးဘာမှမရှိဘူးပုံမှန်ဆိုရင်အဲ့လိုမျိုးမရဘူးလေတို့တခုလုံးမယ်ဆိုတော့မှလုံးကြုံရင်ကရှေ့ကင်းနောက်ကင်းအကုန်ချပြီးမှလောက်ရတဲ့ဟာတွေကအခုကအဲ့လိုမျိုးမရှိဘူးပေါ့နောက်တစ်ခုကအဲစေသိန်းဦးနေမှာပဲလောက်တာအဲ့လိုတည်တန်နေရဘာလို့ဆိုအပြင်ကိုပေါက်မှာဆိုလို့ပြီးွားမှတို့ကပေးကြည့်ရပေါ့အခုကတင်းနာနေလောက်ကြီးကိုဟိုဆိုတော့ကြောင့်နည်းနည်းလေးကျွန်တော်ကလည်းအရင်လိုမျိုးမဟုတ်ခင်လည်းတော်တော်တွေးနေရတာပေါ့နော်
နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအဖွဲ့ APPC အရအာနာသိမ့်မိအချိန်ကနေဒီနှစ်စက်တင်ဘာလလေအထိဖမ်းဆီးခံခဲ့ရသူစုစုပေါင်း 28,000 ကျော်ရှိတယ်လို့ထုတ်ပြန်ထားပါတယ်။ဒီစီးရင်တွေဟာကောက်ယူနိုင်တဲ့စီးရင်သာဖြစ်ပြီးလက်တွေ့မှာပုံများနိုင်တယ်လို့လည်းပြောပါတယ်။စစ်ကောင်စီကတော့ APPC စီးရင်တွေကချဲ့ကားထားတဲ့စီးရင်တွေဖြစ်တယ်လို့တုံ့ပြန်ထားပါတယ်။